မလေးရှားနိုင်ငံကနေတရုတ်နိုင်ငံကိုပြန်တန်းစဉ်လမ်းခွတ်လမ်းမှာပျောက်ဆုံးသွားတဲ့မလေးရှားခီးသည်တင်လေယာဉ်ကိုမြန်မာနိုင်ငံလေးပိုင်းနဲ့ထဲထိပါဝင်ရောက်ရှာဖွေမှုတွေနိုင်ငံတကာကစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။ပျောက်ဆုံးနေတာသတင်းတစ်ပတ်ကျော်သွားပြီဖြစ်တဲ့မလေးရှားလေကြောင်းပိုင်း Boring Travel 7လေယာဉ်ကိုအိန္ဒိယသမုဒ္ဒရာတဲ့အထီးတိုးချက်ရှာဖွေဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အိန္ဒိယနဲ့အမေရိကန်လေယာဉ်တွေကနေမြန်မာလေးပိုင်းနဲ့ထဲဝင်ရောက်ရှာဖွေမှုတွေကိုစနေနေ့ကစတင်ခဲ့တာဖြစ်တယ်လို့မြန်မာလေကြောင်းပို့ဆောင်ရေးဦးစီးဌာနကပြောဆိုပါရယ်အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့မန္နတာချမ်းကပြောပြပေးပါရှင
်ဟုတ်ပါတယ်ခရီးသည်နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာပြီးတော့မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တက်တဲ့ Boring 777လေယာဉ်ဟာကွာလာလမ်ပူလေဆိပ်ကနေထွက်ခွာပြီးတနာရီကြာမှာမတ်လ8ရက်စနေနေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်အခုဆိုရင်သတင်းတစ်ပတ်ကျော်ရှိသွားပြီဖြစ်တဲ့ဒီလေယာဉ်ကိုနိုင်ငံပေါင်း25နိုင်ငံကဝိုင်းဝန်းရှာဖွေပေးနေတာမှာမြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်တဲ့အနေနဲ့မြန်မာလေပိုင်နဲ့ရေပိုင်နဲ့တွေထဲမှာဝင်ရောက်ရှာဖွေခွင့်ပြုခဲ့ပါတယ်။စနေနေ့ကတော့ဘင်္ဂလားပင်လယ်အော်မှာရှိတဲ့မြန်မာလေပိုင်နဲ့ထဲကိုအိန္ဒိယလေယာဉ်ကစတင်ရှာဖွေမှုတွေလုပ်ခဲ့ပြီးဒီကနေ့မှာတော့အမေရိကန်လေယာဉ်ကဝင်ရောက်ရှာဖွေရေးအစီအစဉ်တွေလှုပ်ဆောင်ခဲ့တယ်လို့မြန်မာလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတင်နိုင်ထွန်းကပြောပါတယ်
။ India Air Force မနေ့ကမြန်မာလေပိုင်နဲ့ထဲမှာပေါ့နော်။အဲဒီဘင်္ဂလားပင်လယ်အော်မှာမနေ့9:25လောက်ကနေညနေ4:00လောက်ထိသူတို့ရှာတယ်။အဲဒီနေ့လည်းအဲ့ဒါ American ဟိုမဆော်လလန်ဘူစူပန်းကနေတက်ပြီးတော့ P8 ပေါ့နော်။အဲ့ဒီလေမြန်ကလည်းကျွန်တော်တို့ဒီမြန်မာရဲ့လေပိုင်နဲ့ဘင်္ဂလားပင်လယ်အော်တဝိုက်မှာပေါ့နော်။ဝင်ရောက်ရှာဖွေတာရှိပါတယ်။မနေ့ကမှစတာဗျာကျွန်တော်တို့က9ရက်ဆို18ရက်နေ့ဒီကျွန်တော်တို့ခွင့်ပြုထားတယ်ခင်ဗျာသူတို့တောင်းခံလာရင်လည်းကျွန်တော်တို့ကဆက်ပေးမှာပါခင်ဗျာ
ရှာဖွေနေတဲ့နယ်မြေ area နဲ့ပတ်သက်လို့လေအ
ဲဘင်္ဂလားပင်လယ်ဟောရေပြင်ထဲမှာပဲ၄နေရာပေးထားတယ်ကိုကိုကျွန်းပတ်ဝန်းကျင်ပါညာပေါ့နော်အဲအိန္ဒိယဆိုတဲ့နီကိုပါကျွန်းပေါ့ကျွန်တော်တို့ဆိုတဲ့ဒီဘက်ကကိုကိုကျွန်းပေါ့နော်အဲ့ဒီပတ်ဝန်းကျင်တဝိုက်တယ်သူတို့ရှာပါတယ်မော်တမကွေနဲ့ဘင်္ဂလားပင်လယ်ဟောဆိုတာဆက်ဆက်နေအောင်မော်တမကွေဆိုတာဒီဘက်ကိုကိုကျွန်းဒီဘက်အောက်ပိုင်းမော်လမြိုင်ဒီဘက်အဲ့ဒီဘက်ကိုပေါ့နော်ဒါပေမဲ့သူတို့ coordinate ပေးထားတော့အဲ့နေရာတိပေးထားတယ်ဒါပေမဲ့ရှာလာတော့အဲ့နေရာတိမရောက်သေးပါဘူးသူက၄ point ပေးထားတယ်၄ point အဲ့ဒီ area အတွဲမှာကျွန်တော်လည်းခွင့်ပြုထားတယ်တကယ်တော့ရှာတော့လည်းမနေ့ကလည်းဘာမှကျွန်တော်တို့ထူးထူးခြားခြားမတွေ့ပါဘူ
းမြန်မာနိုင်ငံမှာနိုင်ငံတော်အဆင့်ဖွဲ့စည်းထားတဲ့ရှာဖွေကယ်ဆယ်ရေးကော်မတီကအခုကိစ္စမှာနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပြီးလုံးလုံးစဲအခြေအနေထိတော့ဒီကိစ္စနဲ့ပတ်သက်လို့တန်ကြာရှိစရာမတွေ့ရသေးပဲတကယ်လို့မြန်မာပိုင်နဲ့အတွင်းမှာတခုခုဖြစ်ခဲ့မယ်ဆိုရင်လေကော်မတီအနေနဲ့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဦးတင်နိုင်ထွန်းကပြောပါရယ်ဒါပြင်မလေးရှားနိုင်ငံကနေပြီးတော့ဒီပျောက်ဆုံးနေတဲ့လေရင်ဖြတ်တန်းသွားနိုင်ခြင်းရှိတဲ့လမ်းကြောင်းတစ်လျှောက်ကနိုင်ငံတွေကိုလေရင်နဲ့ပတ်သက်တဲ့တဲလွန်စာတွေရနိုင်ဖို့အတွက်ဂျိုရူကနေရိုက်ကူးထားတဲ့ဓာတ်ပုံတွေရေဒါကနေဖမ်းမိတဲ့အချက်လက်တွေကိုပေးဖို့တောင်းခံထားတာပါမြန်မာနိုင်ငံကိုတော့အဲ့ဒီလိုတောင်းခံလာတာမရှိသေးဘူးလို့ဦးတင်နိုင်ထွန်းကဆက်ပြောပါတယ
်တကယ်လို့အကူအညီတောင်းနိုင်ပါ냐ဆိုရင်လေနိုင်ငံညာရေးတူနိုင်ငံညာရေးပဲမိုဖာတူမိုဖာပဲသူတို့ဟိုဆက်သွယ်မှာပါခင်ဗျအခုချိန်ကြီးတော့မိုဖာလည်းကျွန်တော်တို့ဘာမှအဲ့ဒါတော့အကြောင်းမပြောသေးဘူးခင်ဗျဒါဟိုကျွန်တော်တို့အနေနဲ့ကတော့ဟိုကျွန်တော်တို့ကရက်ဖက်ဟိုဟာဆိုတော့ကျွန်တော်တို့ရှင်မှာရှိတဲ့ရေဒါတွေရဲ့ capability ကဟိုဟာ secondary radar ပဲရှိတယ်သူက transformer ကို offload လိုက်တယ်လို့ပြောတာ။မလေးရှားဒီ MH370 ကလေ transformer မရတော့ဘူးဆိုရင်ကျွန်တော်တို့ရဲ့ဟိုဟာ radar ကတော့ဖမ်းနိုင်တဲ့ capability မရှိဘူး။အဲသို့ပေမဲ့လည်းကျွန်တော်တို့ရှိမှာတော့ military ဟိုဟာ Air Force ဆိုတာတော့ primary radar တွေလေ။အဲ့ဒီ radar တွေကတော့မိတယ်မမိဘူးဆိုတော့သူတို့အခုကြီးတောင်းခံလာတယ်မလာဘူးဆိုတော့ကျွန်တော်တို့မသိဘူးခင်ဗျာ။
မြန်မာလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတင်နိုင်ထွန်းဖြစ်ပါတယ်။အခုလိုမြန်မာလေပိုင်နဲ့ထဲနိုင်ငံတကာရှာဖွေရေးအစီအစဉ်တွေစတင်လှုပ်ဆောင်နေသလိုတရုတ်နိုင်ငံကလာတဲ့သတင်းကိုကိုးကားပြီးတော့နိုင်ငံတကာသတင်းတွေမှာဆိုရင်လည်းမြန်မာရေတပ်သင်္ဘော၃စင်းဟာနိုင်ငံတကာရှာဖွေကယ်ဆယ်ရေးအဖွဲ့ရင်းနဲ့အတူပူးပေါင်းပြီးရှာဖွေမှုတွေကိုလှုပ်ဆောင်နေတယ်လို့យေတာထားပါတယ်ရှင်။